အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရတရားရပောင်းတရားတွင်ဆွေးနွေးချက်တွေနဲ့ပတ်သက်တဲ့ဒီဗီကြော်ညာကိုအမေရိကန်ရုပ်သံဌာနကြီးတွေဖြစ်တဲ့ ABC, CBS, NBC နဲ့ CNN တို့ကထုတ်လွှင့်မှုညှင်းဆန်လိုက်ကြပါတယ်။ရုပ်မြင်သံကြားဌာနတွေကိုအခကြေးငွေပေးပြီးထုတ်လွှင့်ရတဲ့ဒီဗီကြော်ညာမှာတော့နာမည်ကြီးရုပ်သံတင်ဆက်သူတွေရဲ့ပုံကြီးချက်ထားတဲ့နေနာပုံတွေပေါ်မှာသတင်းအတုတွေလို့စာသားနဲ့ရေးသားထားပါတယ်။သမ္မတထရမ့်ကတော့သူနဲ့သူ့အစိုးရကိုဝေဖန်တဲ့သတင်းတွေကိုသတင်းအတုရောင်တွေအဖြစ်ညွှန်းသုံးလုံးလေးရှိပါတယ်။ရုပ်သံဌာနတွေကတော့ကြော်ညာဗီဒီယိုဟာမကန်စီလျော်မှုမရှိဘူးဆိုပြီးထုတ်လွှင့်မှုညှင်းဆန်ခဲ့ကြတာပါ CNN နဲ့ NBC သတင်းဌာနတွေကတော့သတင်းအတုတွေဆိုတဲ့စာသားတွေကိုဖိချားပေးရင်ထုတ်လွှင့်ပေးမယ်လို့ပြောဆိုခဲ့ကြပါတယ် CNN ကထုတ်ပြန်ခဲ့တဲ့ချိန်ညာချက်မှာတော့သတင်းမီဒီယာကြီးတွေဟာသတင်းအတုရောင်တွေကိုထုတ်လွှင့်တာမဟုတ်တဲ့အတွက်ကြော်ညာကသာအတုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်သမ္မတထရမ့်ရဲ့ချွေးမလဲဖြစ်စီယုံရေးအတိုင်းမြန်ခံပုဂ္ဂိုလ်လေးဖြစ်တဲ့လာရာထရမ့်ကတော့သတင်းတွေကိုပတ်လိုက်ဖော်ပြနေတဲ့ CNN, ABC, CBS နဲ့ NBC ရုပ်သံဌာနတွေဟာကြော်ညာကိုထည့်ဖို့ညှင်းဆန်ကြတာဟာအမေရိကန်မှာမတုံ့ပြန်ဘူးစင်စါဖြတ်တောက်တဲ့လုပ်ရဖြစ်တယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်။လွတ်လပ်စွာပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုအာမခံထားတဲ့အမေရိကန်အခြေခံဥပဒေပြင်ဆင်ချက်အပိုက်တစ်ကိုနိုင်ငံရေးသဘောထားတွေအတွက်လိုရာဆွဲပြောင်းမှာအဓိကသတင်းဌာနကြီးတွေဟာချန်ပီယံတွေဖြစ်တယ်လို့လည်းဝေဖန်ခဲ့ပါတယ်။အခြေတင်ဖြစ်စရာတွေကြုံနေရတဲ့ကြော်ညာကိုတော့2020သမရွေးကောက်ပွဲမှာထပ်မံရှင်ပြိုင်တဲ့သမတ်ထရမ့်ရဲ့မဲဆွယ်စီအိုရဲ့ကော်မတီဖွဲ့ကထုတ်လုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။